မြန်မာနိုင်ငံမှာမေလာဇန်ကစလို့ကိုဗစ် -19 ကပ်ရောဂါကူးစက်သူလူနာသေမတွေ့ရှိတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကပြောလိုက်ပါတယ်။ဧပြီလ30ရက်နေ့မှာနောက်ဆုံးလူနာတဦးကိုအတည်ပြုခဲ့ခြင်းကစပြီးတော့အခုအချိန်ထိဆိုရင်သေဆုံးသူ6ဦးပါဝင်စုစုပေါင်းကူးစက်သူ150ဦးရှိကြောင်းလည်းတနင်္ဂနွေနေ့ညနေ6နာရီသတင်းထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်။ကျမရေးဝန်ကြီးဌာနကတော့ကူးစက်မှုအသစ်တွေညွန့်နေသွားတာဟာတက်ခွဲအတီးပြူလူနာတွေနဲ့အနိကထိတွေ့သူတွေကိုစောစောစီစီရှာဖွေဖော်ထုတ်ပြီးတော့အသွားလာကန့်သက်စစ်ဆေးမှုတွေရဲ့ရလဒ်ဖြစ်ပြောဆိုခဲ့ပါတယ်။ယောဂါကူးစက်ခံရတယ်လို့တန်တရားရှိသူတွေကိုစောင့်ကြည့်လူနာဖြစ်သတ်မှတ်စစ်ဆေးခဲ့တာတွေပြည်ပကဝင်လာသူတွေကိုသတ်မှတ်ထားတဲ့နေရာတွေမှာအသွားလာကန့်သက်ပြီးတော့စောင့်ကြည့်မှုတွေရဲ့အကျိုးဆက်အဖြစ်နဲ့လည်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာယောဂါပိုးစတင်တွေ့ရှိချိန်မလ23ရက်နေ့ကစလို့ဧပြီလဒုတိယပတ်နဲ့တတိယပတ်တွေမှာကူးစက်မှုအများပြခဲ့ပြီးဧပြီလနောက်ပိုင်းမှာလျော့သွားခဲ့တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ဒါပေမဲ့ယောဂါကူးစက်မှုတွေကြုံနေရတဲ့ပြည်ပနိုင်ငံတွေကနေပြန်လာသူမြန်မာနိုင်ငံသားတွေအများပြရှိနေဆဲဖြစ်တယ်လို့စက်ယုံတွေနဲ့စီးပွားရေးလုပ်ငန်းတွေပြန်လည်ဖွင့်လှစ်တော့မှာဖြစ်လို့ကူးစက်မှုနှုန်းပြန်လည်မြင့်တက်လာနိုင်ခြေရှိတယ်လို့လည်းသတိပေးထားပါရယ်ရှင်။